ယူကရိန်းသမ္မတဇယ်လန်စကီဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ပေးကနေကပ်ပြီးလွတ်မြောက်သွားပါတယ်။တိုက်ခတ်ခံအချိန်မှာဂရိဝင်းကြီးကျုံးနဲ့ကိုယ်စားလှယ်အဖွဲ့လည်းရင်နှံပြီးမှရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဂရိဝင်းကြီးကျုံးတို့နှစ်ဦးဟာယူကရိန်းနိုင်ငံတောင်ပိုင်းဩဒက်ဆာမြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပေါက်ကွဲသံတွေဆင်ကဲကြားခဲ့ရတာပါ။ရရှိတွေကားတဲ့ဝင်ချိန်မှာပဲပေါက်ကွဲသံတွေကြားခဲ့ရပြီးဩဒက်ဆာဟာရုရှားစစ်တမ်းခံနေရတဲ့ဆိုတာသူတို့အတွက်တော့အင်မတန်အပယ်ရစရာဖြစ်စေတယ်လို့ခရီးဝင်းကြီးချုပ်ကပြောပါတယ်။လူငါးဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တယ်လို့ CNN သတင်းကရှင်းပါတယ်။ဘဲကိုထိထိဂယူမဆိုင်ဘူးဆိုတဲ့လူတွေနဲ့ရင်ဆိုင်နေရတယ်ဆိုတာခင်ဗျားတို့မျက်မြင်မဲ့လို့ယူကရိန်းသမ္မတကလည်းသတင်းတောက်တွေကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေဘက်ကတော့တုံ့ပြန်မှုမတွေ့ရသေးပါဘူး။ယူကရိန်းသမ္မတဇယ်လန်စကီကစပွဲကာလတွေမျိုးတွေနဲ့ရှေ့တန်းစစ်ခန်းတွေကိုမကြာခဏတောင်းလို့ရှိပြီးသူပြန်ထွက်ခွာတဲ့အချိန်ထိသတင်းလျှို့ဝှက်ထားလို့ရှိပါတယ်ခင်ဗျာ။